ဆက်သမရနိုင်ငံကို၃ရက်ကြာချစ်ကြည်ခီရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကချက်နိုင်ငံသားရေးဝန်ကြီးသောမတ်စ်ပက်ထရီချက်နဲ့တွေ့ဆုံတယ်လို့ချက်မြန်မာနိုင်ငံစီးပွားရေးညီလာခံကလည်းတက်ရောက်ခဲ့ပါတယ်နိုင်ငံအခြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးတက်လာတဲ့အခြေအနေကိုချက်သမရနိုင်ငံဝန်ကြီးချုပ်ဘာဘစ်ကဒီစီးပွားရေးညီလာခံအတွင်းမှာမိမောင်းထုတ်ပြောဆိုခဲ့ပါတယ်ချက်သမရနိုင်ငံကနေအာရှနိုင်ငံတွေကိုတင်ပို့တဲ့ပို့ကုန်တွေ23ရာခိုင်နှုန်းကျဆင်းနေချိန်မှာမြန်မာနိုင်ငံကိုတင်ပို့တဲ့ကုန်ပမာဏကတော့66ရာခိုင်နှုန်းတိုးလာတဲ့အကြောင်းဝန်ကြီးချုပ်ဘာဘစ်ကပြောပါတယ်ဝန်ကြီးချုပ်ဘာဘစ်မြန်မာနိုင်ငံကိုလာရောက်ဖို့တောင်းဆန်းစုကြည်ကဖိတ်ခေါ်ခဲ့တယ်လို့လာမယ့်စာအုပ်ပေါက်ရာသီမှာဝန်ကြီးချုပ်နဲ့အတူဆက်မှုနယ်ကုံတွေရေးဝန်ကြီးကာရယ်ဟာဗလီချက်တို့မြန်မာနိုင်ငံကိုလာရောက်နိုင်ပွဲရှိတဲ့အကြောင်းချက်သမရနိုင်ငံသတင်းတွေမှာဖော်ပြကြပါတယ်။ချက်ဝန်ကြီးချုပ်နဲ့တောင်းဆန်းစုကြည်တို့ဟာမနေ့ကလည်းမြို့တော်ဖရက်မှာတီးခြားတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတာပါ။ဒီကနေ့မှာတော့ချက်သမရမီလော့ရှ်ဇယ်မန်နဲ့တောင်းဆန်းစုကြည်တွေ့ဆုံပြီးတော့ဒီမြန်မာတန်ရုံးဖွံ့ဖွဲအခမ်းအနားကိုလည်းတက်ရောက်ပါတယ်။1980ပြည့်နှစ်ကာလတွေတုန်းကနှစ်နိုင်ငံဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်အခုအချိန်မှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်သွားဖို့မျှော်လင့်တယ်လို့မြန်မာတန်ရုံးအခုလိုပြန်ဖွင့်နိုင်တာဟာလေနှစ်နိုင်ငံဆက်ဆံရေးတိုးတက်မြန်မာကောင်းမွန်လာတဲ့လက္ခဏာဖြစ်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်